မေရိကန်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့မာရသွန်ပြည့်ပြိုင်ပွဲအတွင်းဘုံခွက်မှုအတွက်တန်ရရှိသူကိုတည်ရန်ပြစ်ပေးဖို့အစိုးရရှင်တွေကကြိုးစားနေပါတယ်။အသက်20အရွယ်ဇူကာဆနာရဲ့အနေနဲ့အပြစ်ရှိကြောင်တရားရုံးကဆုံးဖြတ်မယ်ဆိုရင်တည်ရန်ပြစ်ပေးဖို့အစိုးရရှင်တွေရှောက်လဲမှာဖြစ်တဲ့အကြောင်းရှင်းနေချိုအဲရစ်ခိုတာကကြာစာပေးနေမှာပဲကြေညာခဲ့တာပါ။ဆနာဖ်ကတော့ပြီးခဲ့တဲ့နှစ်ဧပြီလထဲမှာတော့လူ3ဦးသေဆုံးပြီး260ကျော်ဒဏ်ရာရခဲ့တဲ့ဘော့စတွန်မြို့တာဝေးအပြစ်ပြိုင်ပွဲမှာအိမ်နှင်းပြပုံနှလုံးပောက်ခွဲမှုအတွက်တာဝန်ရှိတယ်ဆိုပြီးဆွဆွဲထားတာဖြစ်ပါတယ်။အမေရိကန်ဘိုးအစိုးရအနေနဲ့ကတော့အပြစ်ကျူးလွန်သူတွေအပေါ်တည်ရန်စီရင်ဖို့လျှောက်လဲတာမျိုးအ ਨੇ ချင်းလောက်သာရှိခဲ့ပြီး1988ခုနှစ်ကနေ3ဦးသာတည်ရန်စီရင်ခဲ့ဦးပါတယ်။ရှင်းနေချုပ်ကတော့အမှုရဲ့သဘာဝနဲ့ဘော့စတွန်ပုံခွဲမှုကြောင့်ထိခိုက်မှုတိုင်းတာတွေပေါ်မူတည်ပြီးတည်ရန်အပြစ်ပေးနိုင်မှုစ조사နေတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုမှ10နှစ်လောက်နေထိုင်ခဲ့ရတဲ့ချစ်ချင်ရာလူမျိုးစနက်နဲ့တည်ဆုံးသွားတဲ့အကိုဖြစ်သူတမလန်စနက်တို့ဟာမွတ်စလင်နိုင်ငံတွေမှာအမေရိကန်ကစီးရီးအရာပါဝင်ဆွတ်ဖက်နေတာတွေကိုလက်တုံ့ပြန်တဲ့အနေနဲ့ထမင်းပေါင်းအုပ်နဲ့လုပ်ထားတဲ့အိမ်နှင်းဖြစ်ပုံနှလုံးကိုမာရသွန်ပြည့်ပြိုင်ပွဲပန်းဝင်မဲ့နေရာနီးမှာထောင်ထားခဲ့တယ်လို့တရားလူရှင်းနေတွေကဆွဆွဲထားပါတယ်။လူများပြားတည်ချစီရဲလက်နက်တွေကိုအသုံးပြုမှုပါဝင်အမှုပေါင်း30လောက်နဲ့ရင်ဆိုင်နေရတဲ့စနက်အတွက်ရုံးကြီးရက်ကိုတော့မတတ်မှတ်ရသေးပါဘူး။